ထိုင်းမြန်မာနယ်စပ်မဲဆိုင်တာချီလိတ်နယ်ချားကုမ္ပဏီကော်မတီရဲ့အစည်းအဝေးကိုတော့ဇွန်လ19ရက်နေ့ကရှမ်းပြည်နယ်ရဲ့အရှေ့ပိုင်းတာချီလိတ်မြို့မှာကျင်းပခဲ့ပါတယ်။အဲ့ဒီအစည်းအဝေးမှာတော့ထိုင်းနယ်စပ်နဲ့နီးတဲ့ UWSA စခန်း၅ခုကိုဖယ်ရှားပေးဖို့ဆွေးနွေးခဲ့တယ်လို့မြန်မာဘက်ကလည်းစစ်ကောင်စီကိုဆန့်ကျင်ပြီးတော့ထွက်ပြေးတိမ်းရှောင်နေတဲ့သူတွေတရားစွဲဆိုခံရပြီးတော့အမှုကိုရင်ဆိုင်ခြင်းမရှိတဲ့သူတွေကိုပြန်ပြီးတော့ပို့ပေးခဲ့ဖို့တောင်းဆိုခဲ့ပါတယ်။ဒီသတင်းအပြည့်စုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မဲဆိုင်တာချီလိတ်နယ်ကြားကော်မတီပုံမှန်အစည်းအဝေးကိုဇွန်လ19ရက်နေ့ကမြန်မာနိုင်ငံရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်မြို့မှာကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲမှာထိုင်းဘက်ကကောမြန်မာဘက်ကပါအရေးပါတဲ့တောင်းဆိုချက်တွေရှိခဲ့ပါတယ်။ဒီတောင်းဆိုချက်တွေထဲမှာထိုင်းဘက်ကဝါတိုင်းရင်သားလက်နက်ကင်အဖွဲ့ဖြစ်တဲ့UWSA စခန်း၅ခုကိုနယ်စပ်ကနေဖယ်ရှားပေးဖို့တောင်းဆိုခဲ့ပါတယ်။ထိုင်းဘက်ကတောင်းဆိုချက်ကိုတော့ဥဆောင်ဆွေးနွေးခဲ့တဲ့ဗိုလ်မှူးနတီတင်ဆန်ကထိုင်းဘာသာစကားနဲ့အခုလိုတင်ပြခဲ့တာပါ။မိမိတို့အနေနဲ့နှစ်နိုင်ငံနယ်စပ်မှာငင်းချစွာအတူရှင်တွဲနေထိုင်ရေးနဲ့နယ်စပ်တစ်လျှောက်မှာနေထိုင်နေကြတဲ့ထိုင်းနဲ့မြန်မာနိုင်ငံသားတွေရဲ့လုံခြုံရေးတရားဥပဒေစိုးမိုးရေးကိုအလေးထားပြီးအခုလိုမျိုးနယ်ကြားကော်မတီအစည်းအဝေးကိုကျင်းပခဲ့တဲ့အကြောင်းထိုင်းဘာသာနဲ့ပြောဆိုခဲ့ပါတယ်။ဒီဆွေးနွေးပွဲမှာပဲ UWSA စခန်း၅ခုကိုနယ်စပ်ကနေဖယ်ရှားပေးဖို့တောင်းဆိုခဲ့တယ်ဆိုပြီးထိုင်းအနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြခဲ့ပါတယ်။ဝါပြီးသွေးစည်းညီညွတ်ရေးတက်မတော့ UWSA ရဲ့တပ်စခန်း၅ခုကတော့ဗန်မဲဆိုင်ခရိုင်ခွဲ၊ဝီယန်ဖန်ခိုင်းခရိုင်ခွဲ၊မဲဆိုင်ခရိုင်နဲ့ချင်းမိုင်ခရိုင်အတွင်းမှာရှိတဲ့တပ်စခန်းတွေဖြစ်ကြောင်းသိရပါတယ်။ဒီစခန်းတွေဖယ်ရှားပေးဖို့ကိုထိုင်းဘက်ကနေကြားကော်မတီဆွေးနွေးတဲ့အခါတိုင်းမကြာခဏဆိုသလိုတောင်းဆိုလေးရှိပါတယ်။လွန်ခဲ့တဲ့2016ခုနှစ်ကလည်းတောင်းဆိုခဲ့တာပါ။ဒီလိုတောင်းဆိုခဲ့ပေမဲ့မြန်မာအစိုးရအဆက်ဆက်ကဝါလက်နက်ကင်တွေကိုဒီနယ်စပ်ကနေဖယ်ရှားပေးဖို့နားချနိုင်ခဲ့ခြင်းမရှိခဲ့ပါဘူး။မြန်မာထိုင်းနယ်စပ်စီးနှင်းပေါ်ကတပ်စခန်းတွေဆုတ်ခွာပေးဖို့ထိုင်းနိုင်ငံရဲ့တောင်းဆိုချက်ကိုလက်ခံမှာမဟုတ်တဲ့အကြောင်းဝါပီသွေးစည်းညီညွတ်ရေးတပ် UWSA တောင်ပိုင်းဆက်ဆံရေးရုံးတာဝန်ခံကဝါချန်နယ်ကနေတဆင့်ဇွန်လ21ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ် UWSA အဖွဲ့ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးထိုင်းဘက်ကလည်းမကြာခဏဆိုသလိုထိုင်းဘက်ကိုဝင်ရောက်လာတဲ့မူရစ်ဈေးဝါးတွေကဝါဒေတာထုတ်တွေအဖြစ်ပြောကြားလေးရှိပြီးနယ်စပ်ကဝါတက်စခန်းတွေကိုလည်းဖယ်ရှားပေးဖို့တောင်းဆိုတာရှိခဲ့တာပါဝါလက်နက်ကင်ဘက်တွေကတော့ဒီဆွဆွဲချက်ဟာအခြေအမြစ်မရှိဘူးဆိုပြီးငြင်းဆိုလေးရှိပါတယ်အခု2023ခုနှစ်ဇွန်လအတွင်းထိုင်းနိုင်ငံမှာဖမ်းမိတဲ့စိတ်ကြွဆေးပြားအရေအတွက်ဟာ43တန်းရှိတယ်ဆိုပြီးထိုင်းအနာပိုင်တွေကပြောပါတယ်အများစုကတော့ချင်းရိုင်ပြည်နယ်အတွင်းကနေထိုင်းနိုင်ငံအတွင်းပိုင်းကိုဝင်ရောက်လာတဲ့ဘူးရီဆေးဝါးတွေဖြစ်တယ်လို့လည်းပြောပါတယ်ဒီမူရစေဝါအများစုဟာရွှေတတိကံဒေတာထုတ်မူရစေဝါတွေနဲ့ဝါဒေတာဘက်ကလာတဲ့မူရစေဝါတွေဖြစ်တယ်လို့လဲထိုင်းသတင်းမီဒီယာတွေမှာဖော်ပြကြတာရှိပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလုတ်တဲ့နေကြားကော်မတီဆွေးနွေးပွဲမှာတော့တာချီလိတ်ခရိုင်နဲ့ချင်းရိုင်ခရိုင်ကြားကမူရစေဝါများတရားမဝင်လမ်းကြောင်းကဝင်ရောက်လာနေမှုတွေကိုနှစ်နိုင်ငံပူးပေါင်းနှိမ်နင်းဖို့ကိုလဲဆွေးနွေးခဲ့ကြပါတယ်မြန်မာဘက်ကတောင်းဆိုခဲ့တာကတော့စစ်ကောင်စီဘက်ကအလိုရှိနေတဲ့မြန်မာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးပြီးပြန်ပို့ပေးဖို့လည်းတောင်းဆိုခဲ့ပါတယ်။မကြာသေးခင်လတုန်းကတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေမြန်မာနိုင်ငံမြောက်ပြည်ဘက်ကနေကြားဆောင်တပ်ကိုစစ်ကောင်စီကိုဆန့်ကျင်နေတဲ့လူငယ်သုံးကိုထိုင်းဘက်ကပြန်ပို့ပေးလိုက်တဲ့အတွက်ဝေဖန်မှုတွေလည်းမြင့်တက်ခဲ့ပါတယ်။ထိုင်းနဲ့မြန်မာတို့ဟာမကြာခဏဆိုသလိုရာသွေးမှုတိုက်ချက်ရေးလုပ်ငန်းတွေပူးပေါင်းလှုပ်ဆောင်ပြီးတရားခံပြေးတွေကိုပြန်လွှဲပြောင်းပေးဖို့တွေကိုနေကြားကော်မတီဆွေးနွေးပွဲတွေမှာတောင်းဆိုလေးရှိပြီးမြန်မာဘက်ကလည်းထိုင်းဘက်ကအလိုရှိနေတဲ့မူရစ်တရားခံပြေးတွေကိုပြန်လည်လွှဲပြောင်းပေးလို့ရှိပါတယ်ရှင်